ကိုလံဘီယာတော်လိုင်းလက်နက်ကင်တပ်ဖွဲ့ FARC နဲ့အခုနှစ်ကုန်ပိုင်းအထိအပြစ်ကတ်ရစဲထားဖို့ကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်ကရည်တူသတ်မှတ်လိုက်ပါတယ်။နှစ်ပေါင်း50ကြာပြည်ရင်းစစ်ကိုအဆုံးသတ်ဖို့ရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်ကိုလံဘီယာလူမှုဆန္ဒခံယူပွဲအတွင်းကန့်ကွက်တဲ့ဘက်ကအနိုင်ရရှိပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားနိုင်ဖို့သမ္မတကအခုလိုရည်တူသတ်မှတ်လိုက်တာပါ။ဒီဇင်ဘာ31ရက်နေ့အထိအပြစ်ကတ်ရစဲထားဖို့ဆုံးဖြတ်ထားတာဟာမဖြစ်မနေအပြီးသတ်ဖို့တခါတဟာတစ်ဖက်ကိုရာဇသံပေးလိုက်တာမျိုးမဟုတ်ဘူးလို့လည်းသူကပြောရတယ်။ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံကြောင်းဘိုကိုတာမှာလူစုလူဝေးနဲ့ဆန္ဒထုတ်ဖော်တဲ့အကြောင်းသားကောင်းဆောင်တွေနဲ့တွေ့ဆုံပြီးမှအခုလိုအပြစ်ကတ်ရစဲရေးရတိုးသတ်မှတ်လိုက်တာပါ။အိုးအိမ်မဲ့ဖြစ်ရသူတွေသူတို့အိမ်ပြန်နေနိုင်ဖို့နဲ့အခွင့်အရေးကောင်းတွေဖန်တီးဖို့ဒီစစ်ပွဲတွေကိုအပြီးတိုင်အဆုံးသတ်ဖြစ်သွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အောင်မြင်လိမ့်မယ်လို့လည်းသမရဆန်တိုစ်ကပြောပါရတယ်။ဒါပြင်ငင်းငယ်ရေးသဘောတူညီချက်ထဲမှာသဘုံတွေပေါ်လိုက်လျော့အလျှော့ပင်းလွှားကြီးတာကြောင့်ကန့်ကွက်မဲပေးခဲ့သူတွေနဲ့တွေ့ဆုံအကြံဉာဏ်တွေရယူအပြီးမှာအခုလိုနောက်ထပ်ရက်တိုးဆုံးဖြတ်လိုက်တာပါ။နောက်ထပ်ငင်းငယ်ရေးအစီအစဉ်တစ်ခုနဲ့ပတ်သက်လို့ဆွေးနွေးဖို့အသင့်ရှိနေတဲ့ကျူးဘားနိုင်ငံကဖော့ခ်အဖွဲ့ခေါင်းဆောင်တွေစီဒီအဆိုပြုကမ်းလှမ်းချက်တွေတည်ဆောင်သွားမှာဖြစ်ကြောင်းသမရဆန်တိုစ်ကပြောပါရခင်ဗျာ။